ကျော်ရွှင်စရာကောင်းတဲ့ Christmas ညချမ်းဖြစ်ကြပါစေသတို့ရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ25ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါခုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ Merry Christmas ပါရှင်။ကျမကတော့စုမြတ်မမ။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကဒီဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်သေဆုံးသူ429ယောက်ရှိသွားပြီလို့တဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်။ခရီးရန်ဘာသာဝင်တွေအနေနဲ့ပကာသနာကိုရှေ့တန်းမတင်ပဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်တန်းကြဖို့အတွက်ပုပ်ယဟန်မင်းကြီး Francis ကတိုက်တွန်းလိုက်ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။ခရီးရန်ဘာသာဝင်တွေရဲ့နေထူးနေ့မြတ် Christmas နေ့ဖြစ်တဲ့ဒီကနေ့မှာရှမ်းကုန်းမြို့မှာလည်းပွဲတော်တွေကျင်းပပြီးတော့ပြည်သူပြည်သားတွေစေဘေးဒဏ်သင်သူတွေအတွက်ဆုတောင်းပေးခဲ့ကြတဲ့တဲ့တင်မှာကြားဖို့ရှိတာကတော
့ဤဝဲချက်ကလူသားတွေအားလုံးအတွက်ဖြစ်တယ်။ဒါကြောင့်ဒီနေ့ဒီအချိန်ခါမှာလည်းရန်ကုန်မှာရှိတဲ့အသင်းတော်တွေအားလုံးကစုပေါင်းပြီးတော့အခုလိုဒီဗိုလ်ချုပ်လမ်းတစ်လျှောက်မှာပျော်ပျော်ရွှင်ရွှင်မိတွေထွန်
းခရီးရန်ဖုံးတော်ကြီးတပါဖြစ်သူဆရာတော်ဦးတူတူပြောတော်တာပါပြေဆုံးကတော့မကြခင်ကြားမှာပါကြအပြင်ရခိုင်ပြည်နယ်ရင်းမှာရခိုင်တပ်မတော်အေးအေးနဲ့အစိုးရတပ်တွေရဲ့တိုက်ပွဲတွေညှိနှိုင်းသွားပြီးဆိုပေမဲ့စစ်ရှောင်နေသူတွေနေ့ရက်မပြောင်းကြသေးတဲ့တဲ့တင်ထိုင်းနိုင်ငံစူပန်ပူရီခရိုင်မြောက်တဲ့တင်တပတ်နဲ့ချီပျောက်ဆုံးသွားခဲ့တဲ့မြန်မာရွှေပြောင်းကလေးငယ်ကိုသေဆုံးလက်ပြန်ရှာတွေ့လိုက်တဲ့တဲ့တင်နဲ့တင်ဆက်ပေးနေကြ Christmas Day တခြင်းတပုတ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရတဲ့တင်တွေကိုမှတ်စုမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အင်ဒိုနီးရှားနိုင်ငံစွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့တုန်းကဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်သေဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ကျွန်းတစ်ဖက်စီကစူမန်ထရာနဲ့ဂျာဗာပြည်နယ်တွေမှာအနံ့ခံခွေးတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါရယ်နေအိမ်ယာနဲ့ချီအပါဝင်အဆောက်အဦပေါင်း1000ကျော်ပျက်စီးခဲ့ပါရယ်ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီးတော့128ယောက်ထက်မနည်းလဲပျောက်ဆုံးနေပါရယ်စနေနေ့ဒေသစံတော်ချိန်ည9:00လောက်မှာကရာကာတိုအာမီးတောင်ပောက်ကွဲခဲ့ပြီးတော့နိုင်ဝဲလောက်အကြာမှာတော့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့မိုးလေဝသရာသီဥတုနဲ့ဘူမိယူပဗေဒဌာနကပြောပါတယ်ဒါပေမဲ့မီးတောင်ပောက်တာဟာဂျွန်လတွေကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းလာမှုမီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောပါတယ်မနေ့တုန်းကတော့တမရဂျိုကိုဝီဒိုဒိုဟာဒီဆူနာမီတန်းဆူဆူဘွားဘွားခံခဲ့ရတဲ့ဘန်တန်ခရိုင်ကာရီတာကန်းစီကအပန်းဖြေနေရကိုတွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအစိုးရစာအုပ်တစ်ခုကိုတနင်္လာနေ့တုန်းကတနတ်သမားတွေဝင်ရောက်တိုက်ခိုက်တာကြောင့်လူပေါင်း43ဦးသေဆုံးခဲ့ကြောင်းအာဖဂန်အစိုးရပြောခွင့်ရကပြောပါတယ်မတန်ဆွမ်းတွေစစ်ပြန်တွေကိုအကူအညီပေးနေတဲ့ဌာနအပါအဝင်အစိုးရဌာနအချုပ်ယုံထိုင်တဲ့အဲ့ဒီအစိုးရအပြင်ဘက်မှာအသေးခံဘုံခွဲသမားတဦးကဒီဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားကိုစတင်ဖောက်ခွဲတိုက်ခိုက်ခဲ့တာပါအဲ့ဒီနောက်အစိုးရအတွင်းကိုဝင်ရောက်လာတဲ့အကြမ်းဖက်သမားတွေနဲ့ရဲတွေ9နာရီကြာပြန်လည်ပစ်ခတ်ခဲ့ကြပါတယ်ဒီတိုက်ခိုက်မှုတွင်10ဦးထက်မနည်းဒဏ်ရာရခဲ့ပြီးတော့အဲ့ဒီထဲမှာဒီရဲဝန်ထမ်းတဦးနဲ့အကြမ်းဖက်သမား3ဦးကတော့တည်ဆုံသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တိုက်ခိုက်မှုစတင်ဖြစ်ပွားပြီးတဲ့နောက်မှာပဲအဆောက်အဦတင်းကဝန်ထမ်း200ကျော်ကိုတော့ဘေးကင်းလုံခြုံစွာကယ်တင်နိုင်ခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့လည်းကဘူးမျိုးတော်ကဒီလိုတိုက်ခိုက်မှုမျိုးဟာသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်နဲ့ IS စစ်သွေးကြော်တွေကပြောဆိုလို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်14,000လောက်တဲကတပ်ဝက်ကိုပြန်လည်ခေါ်ယူမယ်လို့ကြေညာပြီးရက်အနည်းငယ်ကြာမှာပဲဒီတိုက်ခိုက်မှုဖြစ်ပေါ်တာပါ။
အမေရိကန်စုရှယ်ယာဈေးကွက်မှာတနင်္လာနေ့တုန်းကရှယ်ယာတွေထုတ်ရောင်းခဲ့ကြလို့ဈေးတွေထိုးကျခဲ့ပြီးတဲ့နောက်ဂျပန်နဲ့တရုတ်အစုရှယ်ယာဈေးကွက်တွေမှာဒီကနေ့တည်တည်တသာဈေးတွေကျခဲ့ပါတယ်။နီကေးအစုရှယ်ယာဈေး900ကျပ်နှုန်းချဆင်းပြီးတော့ရှန်ဂိုင်းကွန်ပိုစစ်အညွန်ကိန်းက200ကျပ်နှုန်းလောက်ကျခဲ့ပါတယ်။တနင်္လာနေ့ကဈေးကွက်မှာဒီ S&P အစုရှယ်ယာဈေးဟာ200ကျပ်နှုန်းကျခဲ့ပြီးတော့ဒေါင်းဂျုန်းစ်အညွန်ကိန်းကတော့300ကျပ်နှုန်းလောက်ကျဆင်းခဲ့တာပါ။အခုလိုအမေရိကန်အစုရှယ်ယာဈေးတွေကျနေတာအပြင်တခြားစီးပွားရေးပြဿနာတွေနဲ့ပတ်သက်လို့အမေရိကန်ဗဟိုဘဏ်ကိုသမ္မတဒေါ်နယ်ထရမ့်ကအပြစ်တင်ပါတယ်။ဗဟိုဘဏ်ကအတိုးနှုံးတွေတိုးမြှင့်ခဲ့တာကြောင့်အမေရိကန်စီးပွားရေးပြဿနာတွေဖြစ်နေတာလို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝဲလ်ဟာဈေးခွက်အကြောင်းကိုနားမလည်ဘဲအတိုးနှုံးမြှင့်ခဲ့တာကြောင့်စီးပွားရေးကိုထိခိုက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ကဒီတရုတ်နဲ့တခြားအဓိကကုန်သွယ်ဘက်နိုင်ငံတွေအပေါ်ကုန်သွယ်ခွင့်တွေကောက်ခံခဲ့တာကြောင့် အခုလိုရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုတွေကျဆင်းနေတာလို့စီးပွားရေးပညာရှင်တချို့ကပြောပါရယ်ကုန်သွယ်ခွင့်တွေမြင့်တက်လာတဲ့အတွက်ကုန်သွယ်မှုကျဆင်းပြီးကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုကိုပါထိခိုက်တဲ့အတွက်စီးပွားရေးတိုးတက်မှုနှေးကွေးစေတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါရယ်အမေရိကန်မှာဒီစီးပွားရေးစတင်ကျဆင်းခဲ့တဲ့2008ခုနှစ်လောက်ကအတိုးနှုန်းကို3ညနီးပါးထားခဲ့ရကနေတဖြည်းဖြည်းနဲ့အတိုးနှုန်းကိုဗဟိုဘဏ်ကပြန်မြင့်လာခဲ့ပါတယ်။အလုံးလက်မဲ့ဥယျာဉ်ကျဆင်းပြီးတော့စီးပွားရေးပြန်တိုးတက်လာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာအတိုးနှုန်းကို 1.25 ရာခိုင်နှုန်းအထိဗဟိုဘဏ်ကမြင့်ခဲ့တာဖြစ်ပါတယ်
။အမေရိကန်ဆိုရလုပ်ငန်းတချို့ယာယီရဆိုင်ထားတာ၄ရက်မြောက်လာပြီဖြစ်တဲ့ Christmas နေ့မှာသမ္မတ Trump ကအိမ်ပြီးတော့မှ Christmas ပွဲကိုစတင်ဆင်နွှဲနေပါတယ်။အစိုးရယာယီ၃စီးနဲ့ပတ်သက်လို့လွှတ်တော်နဲ့အိမ်ပြီးတော့ကြားပြေလည်မှုမရသေးတဲ့အတွက် Florida အားလည်းရဲ့ပန်းပြေခီးစဉ်ကိုပြဖြတ်လိုက်ပြီးတဲ့နောက်သမရထရမ့်နဲ့သမရဂရော်မလာနီယာရူဟာဒီမြို့တော်ဝါရှင်တန်မှာကျင်းပတဲ့ခရစ်စမတ်အကျိုးစစ်တောင်းပွဲကိုတက်ရောက်ခဲ့ကြပါရယ်။ကုရပိုင်းအတွင်းအများမြင်ကွင်းကနေပျောက်နေတဲ့သမရထရမ့်ကအစိုးရလုပ်ငန်းတချို့ယာယီပိတ်သိမ်းထားတဲ့အပေါ်မှာနေဆက်လုံခြုံရေးလိုအပ်တယ်ဆိုတာကလွဲပြီးတော့ဘာမှထပ်ပြောစရာမရှိဘူးလို့ပြောရတယ်။ဒီအခြေအနေတွေပေါ်မှာသမရထရမ့်ကနိုင်ငံကိုဗျံမရာဖြစ်အောင်တွန်းပို့နေတယ်လို့ဒီမိုကရက်လွတ်တော်အမတ်ခေါင်းဆောင်နှစ်ဦးကဝေဖန်ပါတယ်။မက္ကဆီကိုနေဆက်မှာဒီနေဆက်တတိုင်းဆောက်ဖို့အတွက်သမ္မတထရမ့်ကကနဦးတောင်းခံငွေဒေါ်လာ5ဘီလီယံအထိပြုပေးဖို့တောင်းခံခဲ့ပြီးတော့ဒီမိုကရက်တစ်ဘက်ကနေဆက်လုံခြုံရေး 1.3 ဘီလီယံသာခွင့်ပြုဖို့သဘောတူခဲ့တာပါအခုလိုသမ္မတနဲ့လွှတ်တော်ကြားသဘောတူညီချက်မရသေးတာကြောင့်ဒီပြည်ထောင်စုအစိုးရဝန်ထမ်း8သိန်းလောက်ဟာအလုတ်ကနေယာယီရနာထားရပြီးတော့အဲ့ထဲကတဝက်လောက်ဟာအခုလောလောဆယ်မှာလောဟာကမရသေးပဲအလုတ်ဆက်လုံနေကြပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ19 kHz 1068 ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ခရီးရန်ဘာသာဝင်တွေအနေနဲ့ပကာသနာကိုရှေ့တန်းမတင်မဲအလူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်သန်းကြဖို့ပုရဟန်းမင်းကြီး Francis ကတိုက်တွန်းလိုက်ပါတယ်။တင်းနယ်လာနေညတုန်းကဒီခရီးရန်တထောင်လောက်တက်ရောက်တဲ့ Vatican က St. Peter's Basilica ဘုရားရှိခိုးကျောင်းမှာ Christmas အကြိုညဝတ်ပြုဆုတောင်းစဉ်မှာပုရဟန်းမင်းကြီးကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်
။ Roma diventato avido e vorace avere riempirsi di cose pare a tanti il senso della vita.
လူတွေဟာလောဘတွေလူရင်ဆန္ဒတွေပြင်းပြလာကြပါတယ်ဒီကနေ့ခေတ်မှာပိုင်ဆိုင်မှုတွေရုပ်ဝတ္ထုပစ္စည်းတွေရှိမှဘဝအတိတ်ပဲရှိတယ်လို့တော်တော်များများခံယူလာကြပါတယ်လူများပြားဟာနေစဉ်ရှင်သန်နိုင်ဖို့အစားအသောက်မရှားနိုင်ချိန်မှာလူတချို့ကတော့ဒီဇိမ်ခံစားတောက်နေကြတယ်လို့ပေါ်ရဟမင်းကြီးကပြောကြားသွားတာပါနွားတင်းကုတ်မှာဆင်းဆင်းရဲရဲမွေးဖွားခဲ့တဲ့ယေရှုခရစ်တော်ရဲ့ဘဝကိုပြန်အောင်မိပြီးတော့ရုပ်ဝတ္ထုတွေကိုရှေ့တန်းတင်တဲ့ဘဝကိုမမက်ကြဖို့နဲ့မရှိဆင်းရဲသားတွေကိုလှူဒန်းကူညီသွားဖို့အတွက်ပုရဟန်းမင်းကြီးကတိုက်တွန်းပါတယ်။ရိုးရှင်းတဲ့ဘဝကိုဖျက်ဆီးပြီးတော့ဘဝအတိတ်ပဲရှာဖွေသွားဖို့လဲပုရဟန်းမင်းကြီး Francis ကခရစ်ယာန်ဘာသာဝင်တွေကိုပြောကြားသွားပါတယ်။ဒီကနေ့ Christmas နေ့မှာလဲဒီ St. Peter's Basilica ဘုရားကျောင်းဝရန္တာထွက်ပြီးတော့ကမ္ဘာတဝန်းပြည်သူတွေအတွက်ပုရဟန်းမင်းကြီးက Christmas ဆုတောင်းစကားပြောကြားပါတယ်။ St. Peter's ရှင်ပြန်မှာဒီကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်ထောင်နဲ့ချီပြီးတော့ပေါ်ရဟန်းမင်းကြီးဥဆောင်တဲ့ဝိပုစုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ်
။လေဗျားနိုင်ငံထရီပိုလီကနိုင်ငံသားရေးဝန်ကြီးဌာနကိုဝင်ရောက်တက်ခဲ့တာကြောင့်လူ3ဦးထပ်မင်းသေဆုံးခဲ့တယ်လို့လေဗျားလုံခြုံရေးအရာရှိတွေကပြောပါရယ်။အသေးခံဘုံကွဲတက်ခဲ့ရာကနေမိခိုးတွေတက်လာတာကိုလည်းတွေ့ရတယ်လို့ဆိုပါရယ်။ဒီတက်ခဲ့မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။2011ခုနှစ်ကဒီလေဗျားအာနာရှစ်မိုမာဂရာဖီတက်ဖြတ်ခံပြီးတဲ့နောက်ပိုင်းကလေးကလေပြားမှာနိုင်ငံရေးအခြေအနေရှုပ်ထွေးလာတာပါလက်ရှိလေပြားအစိုးရနဲ့စစ်ဘက်ဆိုင်ရာခေါင်းဆောင်တချို့ကလည်းဒီ Tripoli နဲ့လေပြားအရှေ့ပိုင်းကရေနံထွက်ရှိရာနေမျိုးကိုထိန်းချုပ်နိုင်ဖို့အသီးသီးစူးစမ်းနေကြတယ်လို့ IS စစ်သည်ကြတွေကလည်းအဲ့ဒီနေမျိုးမှာလှုပ်ရှားနေပါတယ်ကုလသမဂ္ဂကတော့ညှိညွတ်တဲ့လေပြားအစိုးရတည်းရဲ့ပေါ်ပေါ်လာဖို့နဲ့လုံခြုံရေးဥပဒေစိုးမိုးရေးတဘာဝတည်ရန်ဇာတ်ကိုအချိုးကျထုတ်ယူသုံးဆွဲရေးစတာတွေအတွက်အဖွဲ့ပေါင်းစုံအနေနဲ့ဆွေးနွေးကြဖို့တိုက်တွန်းနေပါတယ်
။မြောက်ကိုရီးယားနိုင်ငံမှာအကျဉ်းချခံခဲ့ရပြီးတည်ဆောင်းခဲ့တဲ့ဒီ American College ကျောင်းသားရဲ့မိသားစုကို American Dollar တန်900မြောက်ကိုရီးယားဘက်ကရော့ကျေးပေးဖို့ American ပြည်ထောင်စုတရားရုံးတရားသူကြီးတယောက်ကအမိန့်ချလိုက်ပါတယ်။ ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားတယောက်ဖြစ်တဲ့အော်တိုဝမ်ဘီယက်ဟာမြောက်ကိုရီးယားကိုခီးသွွားအဖွဲ့နဲ့တွားခဲ့ရင်းနဲ့ဝါဒဖြန့်ပိုစတာတစ်ခုကိုခိုးယူခဲ့တဲ့ဆိုတဲ့ဆွဆွဲမှုနဲ့အဖမ်းခံခဲ့ရပြီးတော့2016မတ်လကအလုပ်ကျန်းတဲ့1015နှစ်ချမှတ်ခံခဲ့ရပါတယ်။မြောက်ကိုရီးယားအချင်းတောင်ကနေသတိမေ့မျောပြီးတော့အမေရိကန်ကိုပြန်ပို့ခံရတဲ့ဝမ်ဘီယက်ဟာပြန်ရောက်လာပြီးတိတ်မကြခင်2019ဇွန်လမှာတည်ဆုံးခဲ့ပါတယ်။တည်ဆုံးသွားသူအော်တိုဝမ်ဘီယက်ရဲ့မိသားစုကိုယောက်ျေးပေးဖို့အမေရိကန်ပြည်ထောင်စုတရားရုံးကအမိန့်ချလိုက်ပေမဲ့မြောက်ကိုရီးယားဘက်ကအမိန့်ကိုမဖြစ်မနေလိုက်နာဖို့နှစ်နိုင်ငံအကြားသဘောတူထားတဲ့လှုပ်ထုံးလုပ်နည်းမရှိတာကြောင့်မြောက်ကိုရီးယားဘက်ကတော့လိုက်နာမယ့်ပုံမရှိပါဘူး။
တူရကီသမ္မတရီချစ်တေးရဲ့အာဒိုဝမ်ရဲ့အလဲပတ်ဖိတ်ကြားမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်ခံလိုက်တယ်လို့တူရကီအစိုးရပြောခွင့်ရကမနေ့ကတနင်္လာနေ့မှာပြောပါရတယ်။လာမယ့်2019ခုနှစ်မှာထရမ့်ကလာရောက်လဲပတ်ချင်တာနဲ့ပတ်သက်လို့ဝန်ကြီးအဖွဲ့အစည်းအဝေးကျင်းပပြီးမှတူရကီအစိုးရပြောခွင့်ရအီဘရာဟင်ခါလင်ကသတင်းတောက်တွေကိုအခုလိုပြောလိုက်တာပါ။ဒါပေမဲ့လည်းရက်အတိအကျသတ်မှတ်ထားရတော့မရှိသေးပါဘူး။ထရမ့်ကိုဖိတ်ကြားထားမှုနဲ့ပတ်သက်ပြီးအင်ယူရောကလည်းအတိအပြုပြောကြပါရတယ်။အစီအစဉ်အတိအကျမဆွဲရသေးပေမဲ့လည်းနောက်မှသမ္မတကတွေ့ဆုံဆွေးနွေးဖို့ကဖွင့်ထားပါတယ်လို့လည်းအင်မီရောကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The Away အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမဆူမြမွန်နဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ဆက်တော့ပါမယ်ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်နေရက်စွန့်ထွက်ပြေးသွားသူတွေအနေနဲ့တိုက်ပွဲတွေငြိမ်သက်ပြီးဖြစ်လို့နေရက်ပြောင်းနိုင်ပြီလို့တပ်မတော်ဖက်ကအကြောင်းကြားပြောဆိုပေမဲ့ကြောက်တော်မြို့နယ်မှာရောက်နေတဲ့စစ်ရှောင်းဒုက္ခသည်တွေကတော့နေရက်မပြောင်းရဲကြသေးပါဘူး။ဒေသရင်းမှာပိတ်ဆို့ထားတာတွေနဲ့လုံခြုံရေးအခြေအနေကြောင့်မပြောင်းရဲကြတာပါ။တစ်ဖက်မှာလည်း AA အဖွဲ့နဲ့တပ်မတော်အကြားဒီကနေ့လို Christmas နေ့အထိတိုက်ပွဲတွေကရှိနေစေပါ။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့ဟာခရစ်ယာန်ပါရာဝင်တွေရဲ့နေထူးနေ့မြတ်ခရစ်စမတ်နေ့ဖြစ်ပေမဲ့လည်းတနတ်တန်တွေတိတ်ဆိတ်မနေပဲချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်အိခမှုကတော့ဒီနေ့ဆက်ပြီးတော့ဖြစ်နေတယ်ဗျပလဲဝါမြို့နယ်ထေးမှာ24ရက်နေ့ကမနေ့ကဖြစ်တဲ့နေရာမှာထပ်ဖြစ်နေတာဒီမြေဝရွာရဲ့အရှိတောင်ဖက်တောင်ကျိုးပေါ့အဲ့ဒီမှာဖြစ်နေတာ
တိုက်ပွဲဖြစ်စဉ်အချိန်နဲ့တိတ်ဆိတ်ကတော့မသိရှိသေးဘူးလို့လည်းသူကဆိုပါရယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတော့တေရသွင်းတိုက်ပွဲမရှိတော့တဲ့အခြေအနေကြောင့်ရိုးချောင်းပြားတေရကနေစစ်ဘေးတင်းချောင်လာတဲ့ရွာသားတွေအနေနဲ့နေရက်ကိုပြန်နိုင်ပြီလို့နေမြေခံတပ်မတော်ရာရှိသူကနေစစ်ဘေးရှောင်စခန်းကိုလာရောက်ပြောကြားခဲ့တယ်လို့ကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကနေ VUA ကိုခုလိုအတည်ပြုပြောဆိုခဲ့ပါတယ
်။မင်းကလည်းပြောမှဆင်းပြီးတော့မှနော်သူတို့ပြောတာကဟိုအပေါ်မှာတော့တိုက်ပွဲကြီးမရှိတော့ဘူး။အမှကိုယ်စင်နေကြလို့မှဌာနကြီးပဲပါလား။စစ်ဘေးရှောင်နဲ့ရှိတဲ့နေရာကိုတော့ပြောတော့တကယ်လို့ပြင်းနေဆိုရင်ရင်းပူပြီပါသူတို့စစ်နေပြီဖြည့်ပေးပါမယ်ပြန်ပို့လုပ်ပေးပါမယ်အဲ့ဒါတော့ပြောတယ
်။ဒီစင်မာလ24ရက်နေ့မွန်လွယ်ပိုင်းကစစ်ရှောင်တွေရှိတဲ့ကြောက်တော်မြို့နယ်ကန်ဆောင်ကျေးရွာနဲ့တောင်မင်္ဂလာကျေးရွာစစ်ဘေးရှောင်စခန်းကိုအမှကိုယ်စစ်စင်ရေးကိုကဲမှုဌာနချုပ်စာကခကူရဲ့ညွန်ကြားချက်နဲ့တမတော်ရာရှိတွေကလာရောက်ပြောကြားခဲ့တာပါလက်ရှိကြောက်တော်မြို့နယ်စစ်ချောင်းစခန်းကိုရောက်ရှိလာတဲ့စစ်ဘေးရှောင်ရွာသားတွေရဲ့အခြေအနေကိုတော့ဦးတီဟစော်ကအခုလိုဆက်ပြောပါတယ်
စစ်ဘေးရှောင်ကဒီရ1300လောက်ရှိတာပေါ့အဓိကရှိတာတော့နော်နေရာပေါ့ကန်ဆောက်နယ်တောင်ပင်းကလာပေါ့စားပေါက်နေတဲ့ရေးစီစဉ်နေတာကတော့နေရာထိုင်ရတော့နည်းနည်းလေးရောဟိုပြီးများတဲ့အတွက်ကြောင့်တော့ဟိုနည်းနည်းချက်တဲ့လို့ရှိတာပေါ့စားပေါက်ကလည်းပတ်သက်လို့ကတော့ပြည်စုံနဲ့အချင်းချင်းရှိပါတယ်ကျွန်တော်တို့သူ့အဘက်ကထောက်ပံ့တာတွေလည်းရှိတယ်စီးတဲ့အလူရှင်တွေလာပြီးတော့မှထောက်ပံ့တာတွေလည်းရှိတယ
်စစ်ရှောင်တွေအနေနဲ့ကတော့တောတောင်ထဲမှာလှုပ်လှုပ်ပြီးဝန်းစာရှာရသူအများစုဖြစ်နေတဲ့အတွက်နေမြေလုံခြုံရေးအခြေအနေကနေရာပြန်ဖို့ခက်ခဲနေတယ်လို့တောင်မင်္ဂလာစစ်ချောင်းစခန်းတာဝန်ခံကိုအောင်ကျော်မင်းကအခုလိုပြောပါတယ်
ကိုရက်ရွာကိုပြန်ပြီးတော့မှပုံမှန်လောက်ကင်ဆက်ပါလို့ရပါပြီဆိုပြီးတော့မှပဲသူတို့ပြောပါတယ်ခင်ဗျာစစ်ဘေးရှောင်တွေကတော့သူတို့ကလက်လုံးလက်စားတွေညားတယ်လေတိုးနေမှာထိန်ခေါ်ပြီးတော့မှစားတဲ့လူတွေဟိုဝါခေါ်ပြီးတော့မှရောင်းပြီးတော့မှစားတဲ့လူတွေဖြစ်တဲ့ခါကျတော့သူတို့ကမပြန်ရည်ဘူးတိုးတွေဝင်လာမယ်ဒီလိုစားရမှာဆိုတော့ကျွန်တော်ဒီမတို့ကအခုလောလောဆယ်ကမပြန်ရည်ဘူးအခုလောလောဆယ်ကတယောက်မှတော့မပြန်ရသေးဘူးခင်ဗျာရှိသေးတယ်
အလားတူကန်ဆောက်စခန်းစစ်ရှောင်တွေအနေနဲ့လည်းရိုးချောင်းဆက်ဘက်ကိုသွာလာရေးအတွက်တမတော်ကနေပိတ်ဆို့ထားစေခြင်းနေကြောင်းနေရမပြန်နိုင်ကြသေးဘူးလို့စစ်ရှောင်တွေကိုအကူအညီပေးနေတဲ့ကန်ဆောက်ကျောင်းဆိုင်ဆရာတော်ကအခုလိုမိန့်ကြားပါတယ
်စစ်ရှောင်တွေကတော့ပြန်မယ်ဆိုရင်လည်းတို့ရဲ့စွန့်ရင်ချက်ကဒီတောင်မင်းရွာနာကနေတမတော်ကနေပိတ်ဆို့ရေးလောက်ထားတော့လေတို့ရဲ့ကေစီရဲ့ပြည်မဲ့သူတွေကလည်းတောင်မင်္ဂလာကနေရှေ့ကမကြောက်တော့တို့ရဲ့စားဝယ်နေရေးကလည်းအခက်အခဲရှင်နေမယ်ခင်ဗျာဒီလိုပြန်ရင်တော့တောတောင်တွေကိုသူတို့ကဘယ်ဝင်ရင်းမှမလဲသူတို့ကတောတောင်တွေကိုမြည်ပြီးတော့စားနေရတာကိုဗျရိုးချောင်းထက်ပြီ
လက်ရှိရိုးချောင်းဆက်ဘက်မှာစိုက်ပွဲငြိမ်သက်နေပြီမဲ့လဲတမတော်ကနေလမ်းကြောင်းပိတ်ဆို့ထားစေခြင်းနေကြောင်းနေရမပြန်ရဲကြဘူးလို့ဆရာတော်ကမိန့်ပါတယ် ဒီကတက္ကသိုလ်ရဲ့စည်ရင်းနဲ့သာဝရငင်းချမ်းရေးအတွက်ထုတ်ပြန်ချက်ကိုဒီဇင်ဘာလ21ရက်နေ့မှာတမတော်ဘက်ကထုတ်ပြန်ပြီးတဲ့နောက်ဒီဇင်ဘာလ22ရက်နေ့မှာ MNDAA, DNLA နဲ့ AA တို့ဘက်ကလည်းထုတ်ပြန်ကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာတမတော်ရဲ့ထုတ်ပြန်ချက်ကိုအပြုတော်ဘုံနဲ့ကြိုဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ဒေသကိုခြံလှမ်းထားတာဟာမြ ဖွဲ့စည်းပြတရားဝင်သတ်မှတ်ထားတဲ့အဖွဲ့အစည်းရှိနေတာကြောင့်ဖြစ်တယ်လို့အာစာဖွဲ့ကိုညှဉ်းညွှန်းပြီးတမတော်ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်စင်ရေးညွှန်ကြားရေးမှုယုံဒုတိယညွှန်ကြားရေးမှုဘူမှုချုပ်စော်လင်းထွန်းကဗီအိုအေကိုပြောပါရစေ။ နိုဘယ်လကွန်ကနေဒီဇင်ဘာ22ရက်နေ့အထိမြမသမတော်နဲ့ရခိုင်သမတော်အေအီတို့တိုက်ပွဲကြောင့်ကြောက်တော်ရတိတောင်ဘူဒီတောင်ပုံနှကျိုးမြို့နယ်ဘက်မှာစစ်ရှောင်ဦးရေ2000ကျော်အထိတိုးပွားလာနေသလိုဒီကနေ့အထိလည်းတိုက်ပွဲဖြစ်တဲ့သတင်းတွေကြားနေရဆဲရှိပါတယ်ခင်ဗျာ။
ရခိုင်ဒေသကလွယ်လို့စစ်စင်ရေးနေမိအသီးသီးကဆေးလှရှာမှုတွေအားလုံးကိုလ ీల ကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာမှုဟာအစိုးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလား။ဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တရားအင်အားစုသဘောတည်အောင်နေတာမို့ညီညာရေးမှာအစိုးရတက်မြန်မာစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်စေလား။လာမယ့်အင ဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလဲရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့တဲ့သူတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီအမေရိကန်သံရဲတိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ထိုင်းကပျောက်ဆုံးမြန်မာကလေးငယ်ကိုပြန်ရှာသွေးတဲ့သတင်းဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံဆူဗန်ဘူရီခရိုင်မှာပျောက်ဆုံးနေတဲ့ကလေးငယ်ကိုသတင်းတပတ်ကျော်အကြမ်းပြန်ရှာတွေ့ပြီဖြစ်ပေမဲ့အသက်ရှင်လျက်တော့မဟုတ်ပါဘူး။ပျောက်ဆုံးသွားတဲ့နေရာနဲ့မလန်းမကန်းကရေကန်ထဲမှာတည်ဆုံးနေတဲ့ကလေးရဲ့ရုပ်အလောင်းကိုဒီဇင်ဘာလ25ရက်ဒီကနေ့ခရစ်မတ်နေ့မှာရှာပြီးတော့တွေ့ရှိတာဖြစ်ပြီးလိုအပ်တဲ့စစ်ဆေးမှုတွေဆက်လုပ်သွားမယ်လို့မြို့ပိုင်ကပြောပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံဆူဖန်ဘူရီခရိုင်တွင်းကဧကပေါင်းယာနဲ့ချီကျဲဝင်းနဲ့ကြံတော်ထဲမှာဒီဇင်ဘာလ18ရက်နေ့မနေ့ကတည်းကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားအရွယ်မြန်မာကလေးငယ်ရဲ့ရုပ်အလောင်းကိုပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုမီတာလောက်အကွာကရေကန်ထဲမှာဒီဇင်ဘာလ25ရက်နေ့ကပြန်တွေ့ခဲ့တဲ့အကြောင်းဒီကနေ့ညနေပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစုဖန်ဘူရီမြို့ပိုင်ဝမ်ချိုင်းထနဝုံကပြောဆိုသွားတာပါ
สุดนะครับเนื่องจากว่าเด็กเสียชีวิตมาหลายวันแล้วนะครับแล้วก
็ฉันเราหาชาฟวยลงงานสิ่งที่กันนี่ลุกแต่ขามาเจ้าส่งนี่ได้กะลีโกชาตรวจตัวบาบีกะลีเปี่ยวตัวได้เนียเนี่ย5กิโลกว่ามากะลีตีส่งนี่ได้อาลองกูตรวจอ่ะบาเลยกะลีหาตามันตวยโหตายโหเนี่ยตีส่งน่ะล่ะล้านซาเปี่ยวตาမျိုးตั้วลายินตีส่งน่ะล่ะตะอู้ตะหยอกก็ตะไล่ลุตีส่งตั้วล่ะสุดาฉันเราเสร็จแล้วสิซี้ตั้วมาဖြစ်ပါတယ်กะลีရဲ့อาลองကိုတော့ซี้ยုံကိုอยู่ตั้วပြီးစစ်စစ်ချက်တွေလည်းယူရပါမယ်။ကလေးကတေဆုံးသွားလားရက်နဲ့ချီကျသွားပါပြီ။ဒီကလေးဘလို့တေဆုံးသွားတယ်လဲဆိုတာကိုအလောင်းတွေးတဲ့နေရာကတက်တဲ့အထောက်ထားတွေကိုကြည့်ပြီးကျွန်တော်တို့စစ်ဆေးနေပါတယ်။မြုပ်ကင်းဆိုင်ရာကျွမ်းကျင်သူတွေလည်းပါဝင်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီကလေးပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ19ရက်နေ့ကစလို့ထိုင်းအနာပိုင်တွေကရဟတ်ရင်သုံးရှာဖွေတာမျိုးရေငုပ်သမားတွေလူဝင်အားတွေစင်နေအနက်ခံခွေးတွေကိုတုံးပြီးရှာဖွေခဲ့ကြတာဖြစ်တယ်လို့ကြံကားတွေမောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါပွဲရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံငင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုလည်းလုပ်ခဲ့ပါတယ်အခုခါမှာတော့ကလေးဟာသွေးရိုးသားရိုးတည်ဆုံးတာဟုတ်မဟုတ်ဆိုတာကိုစက်ပြီးတော့စစ်ဆေးသွားမယ်လို့လည်းမြို့ပိုင်ကပြောဆိုသွားပါတယ်ရှင်
မအေးအေးမှာတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ71925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတစ်ဆက်တဲ့ရန်ကုန်မှာ Christmas ပွဲတော်ဆင်နွှဲတဲ့သတင်းဖက်ဆက်ရအောင်ပါဒီကနေ့ဟာ ဒီကနေ့ဟာခရီးယံဘာသာဝင်ရဲ့နေ့ထူးနေ့မြတ်ခရစ်စမတ်နေ့ဖြစ်တာနဲ့အညီကဘာတဝါကခရီးယံဘာသာဝင်နေလို့ပဲရန်ကုန်မြို့ကခရီးယံဘာသာဝင်နေတာမကတခြားဘာသာဝင်တွေလည်းဒီပွဲတော်ကိုဆင်နွှဲကြပါတယ်ဒီခရစ်စမတ်ပွဲတော်ဟာခရီးယံဘာသာဝင်တွေအတွက်သက်သက်တာမဟုတ်ပဲလူသားအလုံးအတွက်ပျော်ရွှင်စရာပွဲတော်ဖြစ်တယ်လို့လည်းဆိုကြပါတယ်ရန်ကုန်မြို့မှာခရစ်စမတ်ပွဲတော်ကိုဘယ်လိုဆင်နွှဲကြသလဲဆိုတာနဲ့ခရစ်စမတ်ဆုတောင်းစကားတွေကိုကိုရိုင်းတွားရောက်ရိုက်ကူးမြင်မြန်ခဲ့တဲ့ကိုထက်အောင်ခန့်ကတင်ဆက်ထားပါတယ်ရှင်
ခရစ်တော်လူဒိဗေရတဲ့ခရစ်နဲ့ပြန်လည်ပေါင်းစည်းခြင်းလို့ခေါ်တဲ့မတ်တို့ပေါင်းဆက်ခေါ်တဲ့ခရစ်မတ်နေ့ဟာတခင်ယေရှုမွေးဖားတဲ့နေ့ဖြစ်တဲ့အတွက်ခရစ်စတန်ဘာသာဝင်ရဲ့နေ့တူးနေ့မြတ်တည့်ရက်ဖြစ်တာနဲ့ညီတကမ္ဘာလုံးမှာရှိတဲ့ခရစ်စတန်ဘာသာဝင်တွေပျော်ရွှင်ဆင်နွှဲကြတဲ့နေ့ဖြစ်ပါတယ်။အလားတူရန်ကုန်မြို့မှာလည်းမြို့ပြခရစ်စမတ်ပွဲတော်ကျင်းပပြီးတီဆိုဖျော်ဖြေတာတွေစတုတီတာကျင်းမွေးတာတွေပြုလုပ်ကြပါတယ်။ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုဗိုလ်ချုပ်လမ်းတစ်လျှောက်မြို့ဝခံမရှိနေတခင်မြပန်းညံတို့မှာမိလာရံစုံထုံးပြီးစီကားတိုက်မြင့်စွာကျင်းပကြတာပါဒီဇင်ဘာ23ရက်ကနေဒီဇင်ဘာ25ရက်ထိရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုကျင်းပလာတာဒီနှစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်ခရစ်စမတ်ပွဲတော်ဆိုတာခရစ်ယာန်ဘာသာဝင်တွေအတွက်တည်းမဟုတ်ဘဲလူသားအလုံးအတွက်ဖြစ်တယ်လို့ခရစ်ယာန်ဘုန်းတော်ကြီးတပါးဖြစ်သူဆရာတော်ဦးတုတုကမိန့်ပါတယ
်ခရစ်စမတ်ပွဲဆိုတာကခရစ်ယာန်ဒီသီးသန့်ဆင်နွှဲတဲ့ဘာသာရေးပွဲတော်မဟုတ်ပါဘူးလူတွေအားလုံးပျော်ရွှင်ဖို့ရန်အတွက်ကယ်တင်ရှင်သူငယ်တော်ကြွဆင်းလာတဲ့အချိန်ခါဖြစ်ပါတယ်။ရည်ရွယ်ချက်ကလူသားတွေအားလုံးအတွက်ဖြစ်တယ်။ဒါကြောင့်ဒီနေ့ဒီအချိန်ခါမှာလဲရန်ကုန်မှာရှိတဲ့အသင်းတော်တွေအားလုံးကစုပေါင်းပြီးတော့အခုလိုဒီဗိုလ်ချုပ်လမ်းတစ်လျှောက်မှာပျော်ပျော်ရွှင်ရွှင်မိတွေထွန်းအခုလိုဖြေပျော်ဧကန်စတုတ္ထီသားတွေကျွေးတာဟာရည်ရွယ်ချက်ကတကယ်ကိုပဲဟိုပန်းတိုင်ရောက်တဲ့အထီးပေါ့နော်။ဘာသာပေါင်းစုံတွေကအလားရောက်ပြီးတော့ပါဝင်ကြတယ်ဒါလှူတဲ့လူတွေကလည်းဘာသာပေါင်းစုံပါပဲသူတို့တွေပေးလှူကြတယ်ဒီစုပေါင်းပြီးတော့အလှပွဲဟာလူသားတွေအားလုံးပျော်ရွှင်မှုအတွက်ဆိုတဲ့ရည်ရွယ်ချက်ကပြည့်မြောက်ပါတယ်ဒါကြောင့်သခင်ယေရှုရဲ့ရည်ရွယ်ချက်ပြည့်တဲ့လူသားတွေအားလုံးပျော်ရွှင်မှုဆိုတာတကယ်ပဲရည်ရွယ်ချက်အထမြောက်တယ်လို့ပဲပြောနိုင်ပါတယ
်ဒီရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကတော့ရန်ကုန်တိုင်းစိုးရနဲ့ခရစ်ယာန်အသင်းတော်တွေအားလုံးစုပေါင်းပြီးကျင်းပပြုလုပ်ကြတာဖြစ်ပါတယ်မြို့ပြတွေမှာခရစ်မတ်ပွဲတော်ကိုအခုလိုပျော်ရွှင်စွာကျင်းပနေပြီမဲ့စစ်မှတ်ဖြစ်ပွားရနေရာတွေမှာကခရစ်စတန်ဘာသာဝင်တွေကတော့အခုလိုမကျင်းပနိုင်ကြပါဘူးဒီလိုစစ်ဖြစ်ပွားရဒေသတွေကခရစ်စတန်ဘာသာဝင်တွေလည်းအပျော်တွေကူးဆက်ပြီးဆရာတော်တွေကစုတောင်းမြတ်တာပို့တာပေးနေတယ်လို့ပွဲတော်ကျင်းပရေးကော်မတီအတွင်မှဦးစော်စော်မျိုးတင်ကပြောပါတယ
်စစ်ဖြစ်ပွားတဲ့နေရာလူတွေကခရစ်မတ်ပွဲတော်ကိုအခုလိုပျော်ရွှင်စွာကျင်းပနိုင်မှာမဟုတ်ဘူးလို့တော့ထင်ပါတယ်ဒါပေမဲ့သူတို့တွေအတွက်ကိုလည်းကျွန်တော်တို့ခွင့်ရခိုင်ခနာအသီးသီးကနေပြီးတော့အများအားဆုတောင်းမေတ္တာပို့သနေပါတယ်ဆုတောင်းဖွဲ့ရလည်းရှိပါတယ်ကျွန်တော်တို့ဆီဂျီခရစ်စမတ်ကကျင်းပတဲ့ဟာတွေလည်းတချို့ကအင်တာနက်ကနေပြီးတော့လိုက်တင်ပေးတယ်ကျွန်တော် page ကလည်းတင်ပေးတဲ့အတွက်သူတို့တွေလည်းကြည့်ရှုပြီးတော့အပျော်လေးကူးဆက်ခံစားလို့ရပါတယ်ခင်ဗျာ
ကချင်ဒေသအပြင်ရခိုင်ပြည်နယ်ပြည်ပကဖြစ်ပွားရဒေသတွေကလူသားတွေအတွက်ကိုလည်းခရစ်စတန်ဘာသာဝင်တူဖြစ်တဲ့ဦးစော့ခုကခုလိုဆုတောင်းပေးပါတယ
်အဲ့တော့ကျွန်တော်တို့ဒီခရစ်တော်မွေးနေ့အချင်းကတည်းကမှာကျွန်တော်တို့ခရိယံတွေ့တာမှမကပဲပေါ့နော်အခြားခြားသောဘာသာဝင်များအားလုံးတွေ့နေကြပါပေါ်မှာရှိသောသူများအားလုံးတွေ့တော့လည်းကောင်းတော့ကျွန်တော်တို့အထူးသဖြင့်ပေါ့ကျွန်တော်တို့ဒီမြန်မာပြည်မှာနေချမ်းတဲ့ဒေသတွေရှိပါတယ်စစ်မဲ့ရေးရဖြစ်ပေါ်တဲ့ဒေသရှိကောင်းရှိမယ်တခိုင်ရေကင်းပါဝင်ကချင်ပြည်ဒေသအရေးကြီးတခြားဒေသတွေလည်းရှိကောင်းရှိလိမ့်မယ်ဒီမှာရှိတဲ့ညီကောင်မတို့မှာအရောက်စီတိုင်းကိုဖျားသခင်ရဲ့ငြိမ်သက်ခြင်းဝမ်းမြောက်ခြင်းချစ်ချင်းမေတ္တာနဲ့ကျေးဇူးကုညတော်ဟာတို့အပေါ်မှာလည်းတက်ရောက်ပါစေလို့ဆုတောင်းပေးပါတယ
်။ပွဲတော်ကိုလာရောက်လည်ပတ်သူတို့ဖြစ်တဲ့ခရစ်ယာန်ဘာသာဝင်မက်ဇွန်ပွင့်ကနောက်နေ့တွင်မှလည်းအလားတူစီကားတိုက်မြင့်စွာကျင်းပနိုင်မှုမျှော်လင့်ထားပါတယ်
။ဟုတ်ကဲ့အခုဆိုရင်ခရစ်စမတ်ကအရင်အထက်လည်းပိုစီလာပေါ့နော်။အင်းတော့ဆိုဒီလိုပွဲတွေတိတ်မလုပ်ခင်ကလေခရစ်စမတ်ဆိုဒီလောက်ထိမစီအခုဆိုပို့ပြီးတော့စီလာရဲ့နောက်ပြီးဒီအေးဖျားကျောင်းရှိမှလုံနေစီတီခရစ်စမတ်ဆိုလဲအခုဒီနှစ်ကပို့ပြီးတော့စီလာလို့ထင်တယ်ပေါ့နော်နောက်နှစ်မှလည်းဒီထက်ပို့ပြီးတော့ခရစ်စမတ်ပွဲတော်တွေလုပ်ပေးနိုင်ပါစေနောက်နှစ်မှလည်းဒီထက်ပို့ပြီးတော့စီကားခရစ်စမတ်ဖြစ်ပါစေလို့ညီမတို့မျှော်လင့်နေရှင့
်ဒီရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေပြင်တခြားဘာသာဝင်တွေမှာပျော်ရွှင်စွာလာရောက်ဆင်နွှဲကြပါတယ်ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ဟာပုံရံမင်းကြီးမြန်မာနိုင်ငံကိုပထမဆုံးကျင်တမိုင်းဝင်ခီးလာရောက်ပြီးနောက်ပိုင်းအကြီးကျယ်ဆုံးကျင်းပတဲ့ပွဲတစ်ပွဲဖြစ်ပါတယ်တုံးရကြရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုနေ့စဉ်ညနေ6နာရီကနေည7နာရီထိပျော်ရွှင်စွာဆင်နွှဲကြတာပါကျွေးမွေးလူရဲတဲ့နေရာတွေမှာလည်းအရင်နှစ်တွေကလိုလူတွေစုပြုံတိုးဝေလာမှုဖြစ်အောင်ကြိုတင်စီစဉ်ထားတယ်လို့ပွဲစီစဉ်သူတွေကပြောပါတယ် ပွဲတော်ပိတ်ပွဲအခမ်းအနားကိုတော့စိန့်မေရီဖျားကျောင်းမှာဒီကနေ့ညကျင်းပပြုလုပ်သွားဖို့စီစဉ်ထားပါတယ်ခင်ဗျာ
။ရန်ကုန်မြို့မှာခရစ်စမတ်ပွဲတော်တွေကျင်းပပြီးတော့ဆွမွန်တောင်းပန်နေကြတဲ့အကြောင်းကိုထက်အောင်ခန့်ကသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်ဆက်ပေးနေကြခရစ်စမတ်သချင်းတပုတ်ထုတ်လွှင့်ပေးကြပါတယ်။အခုလိုဆောင်းနေနေဝေးတဲ့ခရစ်စမတ်ရာသီအောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲထားတဲ့သချင်းတွေခရစ်စမတ်သချင်းတွေနဲ့တင်ဆက်ပေးနေကြမို့ဒီကနေ့မှာတော့ Lady Antebellum တည်ဆို့ထားတဲ့ A Holy Jolly Christmas ဆိုတဲ့သချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင
်။ Have a holly jolly Christmas. It's the best time of the year. Now I don't know if there'll be snow, but have a cup of cheer. Have a holly jolly Christmas. And when you walk down the street, say hello to friends you know and everyone you And in case you didn't hear, oh, by golly, have a holly jolly Christmas this year.
မရခုထုတ်လွှင့်ပေးလိုက်တဲ့တေးသချင်းလက်ဆောင်ကိုတော်တော်ရှင်တွေနှိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။အခုတော့ကြံရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမဆူမြတ်မွန်ကပြောပြပေးပါအောင
်။အင်ဒိုနီးရှားနိုင်ငံဆွန်ဒါရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ကဆူနာမီဒီလိုင်းကြီးတွေရိုက်ခိုက်ခံရမှုကြောင့်သေဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်။ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ကျွန်းဆွယ်တစ်ဖက်ကတစ်ဖက်စီကဆူမာထရာနဲ့ဂျာဘာဗာပြည်နယ်တွေမှာဒီအနက်ခံခွေးတွေအဝေးထိန် drone unit တုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါရယ်။ခရီးရန်ဘာသာဝင်တွေအနေနဲ့ပကတနာကိုရှေ့တန်းမတင်ပဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်တန်းကြဖို့အတွက်ပိုယဟန်မင်းကြီး Francis ကတိုက်တွန်းလိုက်ပါတယ်။ဒီနေ့လာနေညတုန်းကဒီခရီးရန်တထောင်လောက်တက်ရောက်တဲ့ Vatican က St. Peter's Basilica ဘုရားရှိခိုးကျောင်းမှာ Christmas အကြိုညဝတ်ပြုဆုတောင်းပွဲမှာပိုယဟန်မင်းကြီးကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။ဒီကနေ့ Christmas နေ့မှာလည်းဒီ St. Peter's Basilica ဘုရားကျောင်းဝရန္တာထွက်ပြီးတော့ကမ္ဘာတဝန်းပြည်သူတွေအတွက်ပုရဟမင်းကြီးက Christmas ဆုတောင်းစကားပြောခဲ့ပါတယ်။ St. Peter's ရှင်ပြည်မှာဒီကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်ထောင်ထဲချီပြီးတော့ပုရဟမင်းကြီးဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲကိုဒီကနေ့တက်ရောက်ခဲ့ကြပါတယ်။အစိုးရယာယီအတုံးစိမ့်နဲ့ပတ်သက်လို့ဒီလွှတ်တော်နဲ့အင်မြူရောဂျာမှာပြည်လည်မှုမရသေးတဲ့အတွက် Florida အားလဲရဲ့အပန်းဖြေခရီးစဉ်ကိုဖျက်လိုက်ပြီးတဲ့နောက်သမ္မတ Trump နဲ့သမ္မတကတော် Melania တို့ဟာ Washington မြို့တော်မှာကျင်းပတဲ့ Christmas အကျိုးဆုတောင်းပွဲကိုတက်ရောက်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းအများမြင်ကွင်းကနေပျောက်နေတဲ့သမ္မတ Trump ကအစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်းထားတဲ့အပေါ်မှာဒီနေဆက်လုံခြုံရေးလိုရဲဆိုတာကလွဲလို့ဘာမှထပ်ပြောစရာမရှိပါဘူးလို့ပြောပါတယ်။ American စုရှယ်ယာဈေးကွက်မှာတင်းနာနေကရှယ်ယာတွေထုတ်ရောက်ခဲ့ကြလို့ဈေးတွေကျခဲ့ပြီးတဲ့နောက်ဂျပန်နဲ့တရုတ်စုရှယ်ယာဈေးကွက်တွေမှာဒီကနေ့တိတိတသားဈေးတွေကျခဲ့ပါတယ်ရှင်
။တင်းအချင်းချက်ကိုမဆူမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA အားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington.